တတိယအကြိမ်မြောက်လူခွင့်ရင်းနဲ့လူကုန်တိတ်ခါနိုင်ငံတကာရုပ်ရှင်ပွဲတော်ကိုရန်ကုန်မြို့ကနေပြည်တော်နဲ့ဝစီယာရုပ်ရှင်ရုံတွေမှာဇွန်လ15ရက်နေ့ကစပြီး၄ရက်တိတိအခမဲ့ပြသနေပါတယ်။ပြည်ရင်းနဲ့ပြည်ပကအမှတ်တမ်းရုပ်ရှင်ဇလန်းတို့နဲ့ animation စကားပေါင်း65ကားကိုပြသနေတာဖြစ်ပါတယ်။အဲ့ဒီရုပ်ရှင်65ကားထဲမှာလိန်သူချစ်သူတွေအကြောင်းကိုရိုက်ကူးထားတဲ့အမှတ်တမ်းရုပ်ရှင်ကား3ကားပါဝင်ပါတယ်။နိုင်ငံခြားကားတကားဖြစ်တဲ့ A Good Son မြန်မာလူငယ်ဒါရိုက်တာဝေယံရိုက်ကူးတဲ့ She is a male ဆိုတဲ့စကားနဲ့မြန်မာအမျိုးသားလူအခွင့်ရေးတက်ကြွလှုပ်ရှားသူကိုအောင်မျိုးမင်းရဲ့ဘဝနဲ့ဒီမိုကရေစီရေးအတွက်ရုန်းကန်လှုပ်ရှားရမှုတွေကို American မျိုးသမီးဒါရိုက်တာ Jenny Marie Halassy မှတ်တမ်းတင်ထားတဲ့ This Kind of Love ဆိုတဲ့ကားတို့ဖြစ်ပါတယ်မြန်မာနိုင်ငံမှာအရင်ကဆိုရင်လိန်သူချစ်သူနဲ့ဆိုင်တဲ့အကြောင်းအရာတွေကိုရုပ်ရှင်နဲ့ထည့်ရိုက်တဲ့အခါဟာသသဘောမျိုးနဲ့ခဏတစ်ဖြုတ်သာထည့်သွင်းရိုက်ကူးခဲ့ကြပါတယ်အခုလိုလိန်သူချစ်သူတွေရဲ့ဘဝရုန်းကန်လှုပ်ရှားမှုခံစားမှုတွေကိုတီးတန့်ရိုက်ကူးတာပရိသတ်တွေကြည်ခွင်ရလာတာဟာထူးခြားတဲ့ပြောင်းလဲမှုတစ်ခုဖြစ်ပါတယ်။လိန်သူချစ်သူတယောက်ရဲ့ဘဝတသက်သာမကတိုင်းပြည်မှာလူအခွင့်ရေးတိုးတက်ရရှိလာစေဖို့ဤမျိုးစုံနဲ့ကြိုးပမ်းခဲ့မှုတွေကိုပါပေါ်လွင်အောင်ရိုက်ကူးနိုင်ခဲ့တာမို့ကျေနပ်ဝမ်းမြောက်မိတယ်လို့ This Kind of Love ရုပ်ရှင်စကားရဲ့အဓိကစကောင်းဖြစ်တဲ့ Equality မြန်မာရဲ့ဒါရိုက်တာကိုအောင်မျိုးမင်းကပြောပါတယ်။
ဟုတ်ပထမအဦးဆုံးကျွန်တော်တို့ဒီရုပ်ရှင်ပွဲတော်ဖြစ်မြောက်လာခြင်းကိုယ်တိုင်ကတိုးတက်မှုတည်းရဲ့လို့မြင်တယ်။ဒါပေမဲ့တော့အရင်တော့ကလူခွင့်ရေးလို့ပြောလိုက်တာနဲ့အနည်းဆုံး1065နှစ်လို့တမ်းမြင်ရတဲ့ဘဝမျိုးအနည်းလူခွင့်ရေးကောင်းစဉ်တက်ပြီးလှုပ်ဆောင်နေတဲ့လှုပ်ဆောင်နိုင်မှုကကျွန်တော်တို့တကယ်ကျွန်တော်ကြိုဆိုပါတယ်။လူခွင့်ရေးကြားထဲမှာမှလူခွင့်ရေးလို့တောင်သတ်မှတ်ခြင်းခံရဖို့အတွက်အင်အားနည်းနေတဲ့လူချစ်သူရဲ့အကြောင်းကိုရိုက်ကူးတဲ့သူကလည်းရိုက်ကူးရေးလာတယ်။ပါဝင်ပြီးတော့တရုပ်ဆောင်ရေးတဲ့သူကလည်းတရုပ်ဆောင်ရေးလာတယ်လို့ဒါမျိုးကိုသိပ္ပဝေသားနဲ့တည်ရဲတဲ့လူတွေတိုးတက်လာခြင်းကဒုတိယတစ်ဆင့်အောင်မြင်မှုလို့ကျွန်တော်ပြောပါတယ်။အရင်တော့ဆိုလို့ရှိရင်အခုချိန်ထိပါပဲတချို့မီဒီယာတွေမှာဂိမ်းသူချင်းဖြစ်တဲ့သူတို့ရှိရင်တဘာဝလွန်တဲ့ပုံစံမျိုးတွေသရုပ်ဆောင်ပြီးဟာသဆက်ကောင်တွေနဲ့ထားတဲ့နေရာကနေဂိမ်းသူချင်းဖြစ်သူတွေချိုးပတ်မှုတွေအားကျစရာအချက်တွေနော်လေးစားစရာအကောင်းတဲ့ချက်တွေကိုတင်ပြလာခြင်းကိုယ်တိုင်ကအကောင်းမဲ့စံတော့တင်ပြမှုလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ။ဒီထက်မှအထူးထူးခြားခြားကတော့ကျွန်တော်ရဲ့အကြောင်းကိုရိုက်ထားတဲ့ဒီလိုချစ်မျိုးဆိုတဲ့ကားလေးတကားပါတော့ပထမတော့ရင်ခုန်ပါတယ်ခုနပြောသလိုပဲဒီလိုချစ်မျိုးလို့ပြောလိုက်လို့ရှိရင်နေလူချင်းဖြစ်တဲ့သူရဲ့ဒီလိုချစ်မျိုးဆိုလို့ရှိရင်တော့ဒီလိုမျိုးတခြားသူပေါ်ချစ်တဲ့ကိလေသာချစ်မျိုးပဲလူတွေမြင်ကြလို့ဒါကိုလက်ခံမလားဆိုပြီးတော့ကျွန်တော်ပထမစိုးရိမ်နေတယ်ဒါပေမဲ့ဇကားကိုကြည့်လိုက်တဲ့အချိန်မှာတော့ဒီလိုချစ်မျိုးဆိုတဲ့ဟာကကိလေသာချစ်တယ်မကဘဲနဲ့လူခေပေါ်မြန်နေတဲ့စိတ်ကိုတိုင်းတီကိုပြန်လဲပြီးတော့လုပ်ဖြစ်နေစိတ်26နှစ်လောက်ကြာလောက်တဲ့အထိကျွန်တော်တို့ဒီလူခွေကိုနီးအမျိုးစုံနဲ့ကျိုးပန်းခဲ့တဲ့အချစ်မျိုးနော်မြင့်မြတ်တဲ့အဖြစ်မျိုးကိုတရုတ်ပေါ်ထားတဲ့အတွက်တိနဲ့ဝမ်းမြောက်မိရဲ့ကဲကိုကြည်နူးဝမ်းသာဖြစ်မိပါတယ
်။ရုပ်ရှင်ပွဲတော်တွေမှာရုပ်ရှင်ကားဘောင်းစုံကိုလွတ်လွတ်လပ်လပ်ပြသခွင့်ရလာတာအထူးသဖြင့်မြမလူအဖွဲ့အစည်းမှာလက်ခံနိုင်မှုအင်အားနည်းနေသေးတဲ့လိန်သူချစ်သူဆိုင်ရာကားတွေပြသနိုင်လာတာကိုအကောင့်ဘက်ကိုသွားတဲ့ပြောင်းလဲမှုတစ်ခုအဖြစ်မြင်တယ်လို့ပြောသူကတော့အမျိုးသမီးလူအခွင့်ရေးတက်ကြွလှုပ်ရှားသူမမေးစပယ်ဖြူဖြစ်ပါတယ
်ဒီလိုအကြောင်းအရာမျိုးတွေအခုကျွန်တော်တို့ထုတ်ပေါ်ပြသခွင့်ရလာတာဒါပါပဲဖြစ်ဖြစ်ပေါ့နော်အရင်အသက်ဆိုင်ရင်တော့ဒါပို့ပြီးတော့မှကျွန်တော်တို့အခွင့်အလမ်းတွေလမ်းပွင့်လာလို့လို့တော့ပြောလို့ရတာပေါ့နော်ကျွန်မကတော့အဓိကဒီစက်ကားချက်ပေါ့နော်ဒီ Human Rights Film Festival လို့မျိုးဟိုကျွန်တော်တို့ဒီရုပ်ရှင်တွေတက်ပါခွင့်ရလာတာတကယ်တော့ public တွေအရန်ကိုကောင်းပါတယ်ပေါ့ဒီလိုနီးလန်းတဲ့လူတွေကလူခွင့်ရေးဆိုတာဘာလဲဆိုတာကိုကျွန်တော်တို့တင်နန်းနေလိုက်ပြီးပြီးနေတာချက်ပို့ပြီးတော့ထိထိရောက်ရောက်ပေါ့လေတိလာမြင်လာနိုင်တယ်လို့ယူဆပါတယ်ဒီလူခွင့်ရေးရုပ်ရှင်ပွဲတော်မှာကျွန်တော်တို့မြန်မာလူမှုဖွဲ့စည်းရတယ်တိတ်ကြီးတကယ်ပကြံလက်မခံသေးရဲ့ sensitive ဖြစ်တဲ့ issue တစ်ခုကိုအခုလိုမျိုးထက်သွင်းပြသခွင့်ရတာဒါတကယ်ကိုကောင်းတဲ့ positive change လို့ပြောလို့ရပါတယ
်ရုပ်ရှင်ပွဲတော်တွေကျင်းပခွင့်ရလာတာရုပ်ရှင်ကားတွေလွတ်လွတ်လပ်လပ်ဖန်တီးနိုင်လာတာလိန်သူချစ်သူဆိုင်ရာအကြောင်းအရာတွေအထိရိုက်ကူးနိုင်လာတာဟာတိုးတက်မှုတစ်ခုဖြစ်ပေမဲ့အဲ့ဒါတွေကြောင့်မြန်မာနိုင်ငံရဲ့လူအခွင့်အရေးရရှိမှုတွေတိုးတက်လာပြီလို့တော့ပြောလို့မရဘူးလို့လူအခွင့်အရေးနဲ့လူကုန်သိက္ခာရုပ်ရှင်ပွဲတော်ကိုဦးဆောင်စီစဉ်သူတဦးဖြစ်တဲ့ဒါရိုက်တာမင်းထင်ကိုကိုကြီးကပြောပါတယ
်ရန်ကုန်စူးလေဆီယန်လန်ကနေပြည်တော်ရုပ်ရှင်ရုံမှာနောက်ပြီးတော့ဒီဘိုကျုံလန်ကဒီဝစီယာမှာလူအခွင့်အရေးရုပ်ရှင်ပွဲတော်ကျင်းပနေတာလေးတစ်ခုထဲနဲ့တော့မြန်မာနိုင်ငံမှာလူအခွင့်အရေးထုတ်ပေါင်းမှုတွေလုံးဝမရှိတော့ဘူးလူခွင့်ရင်းနဲ့ပြည်ပြည်စုံသွားပြီဆိုတဲ့အတိတ်ပဲယူရင်တော့မှားမှာပဲဒီရုပ်ရှင်တွေကိုကျွန်တော်တို့ပြသခွင့်ရတယ်ဒီရုပ်ရှင်ပွဲတော်ကျင်းပခွင့်ရတယ်အဲ့ဒါကသက်ပဲမြန်မာနိုင်ငံမှာလူခွင့်ရင်းထုတ်ပေါင်းမှုတွေကနှစ်ပေါင်းများစွာရှိနေတာကနေပြီးတော့ဒီအရသာအစိုးရတက်လာတော့ဒီဟာတွေပဲပေါ်ပြောက်တော့မှာလို့ International Community ခဲမှာအဲ့ဒီဟာမျိုးအဲ့ဒီ Appearance မျိုးရအောင်သူတို့စူးစမ်း ဒါတော့ရှိတယ်ဒါပေမဲ့တကယ်တမ်းကျတော့တဖြည်းဖြည်းနဲ့ပေါ့နော်ဒီ2015နီးလာတဲ့အချိန်မှာနောက်ပိုင်းကျလာတယ်လူ့ကိုယ်ရေးချုပ်ပေါင်းမှုတွေကအရင်လိုပဲပေါ့နော်ဆူဆူဝါဝါပိုးတော့မှပဲစိုးလာတယ်လို့ဟိုပြောလို့ရမယ်ချင်းနေ
ဒီလိုအကြောင်းအရာတွေကိုငွေရောင်းပိတ်ကားပေါ်မှာကြည်ခွင့်ရရောင်နေမကတကယ်လက်တွေ့ဘဝမှာပါလူ့အခွင့်အရေးကိုလေးစားဖို့လိုအပ်တယ်လို့ကိုအောင်မျိုးမင်းကလည်းပြောပါသေးတယ
်တစ်ဖက်မှာကျွန်တော်တို့အခုလိုမျိုးရုပ်ရှင်ပွဲတော်တွေလုပ်ပြီးတော့လူခွေနဲ့ပတ်သက်ပြီးတင်ပြလာတာတွေကျွန်တော်တို့တိုးတက်တယ်လို့ပြောပြီးမှတစ်ခါမှအဲ့ဒါတွေကမရက်ပဲနိုင်သေးဘူးဆိုတာလဲဝမ်းနည်းစရာတွေ့နေရပါတယ်ကျွန်တော်ရဲ့ကားထဲမှာပါပါတယ်တကယ်လူခွေနဲ့ပတ်သက်ပြီးတော့ငင်းချမ်းစွာဆန္ဒပြတဲ့ပေါ်မှာဖိနှိပ်မှုတွေအကြောင်းပါတယ်အကြောင်းမတွေပေါ်အကျန်းဖက်ဖြူခွင်းတဲ့အကြောင်းတွေပါတယ်တစ်ခါကဒီအကြောင်းအရာတွေကိုရုပ်ရှင်ရဲ့ငွေရောင်းပိတ်ကားမှာကြည့်နိုင်ပြီးမှအပြင်ဘက်မှာဒီကိစ္စတွေကဆက်လက်ပြီးတော့ကြည့်နေတော့မယ်ဖန်ခံထိတဲ့အကြောင်းသားဖြူဖြူအောင်မင်းတွေ့တဲ့အပါဝင်ကျန်တဲ့ကျောင်းသားတွေပေါ်မှာဒီလိုမျိုးမတရားကျမ်းဖက်ဆောင်ကြောက်ဆိုကျမ်းမာရေးဆိုးဝါနေတယ်အဲ့တော့တခါတလေငွေရောင်းပိတ်ကားမှာကြည့်ုံနေမကဘဲနဲ့ပြင်ပမှာလဲကျွန်တော်တို့လူခွေကိစ္စကိုလေးစားဖို့လိုအပ်နေတယ်လူခွေတောင်းဆိုနေတဲ့သူတွေကိုကျမ်းဖက်ဖိနှိပ်မှုတွေရက်တက်မှုလိုနေသေးတာကတော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေဖြစ်ပါတယ
်ဒီရုပ်ရှင်ပွဲတော်မှာပြတဲ့စကားတွေကိုအကဲဖြတ်တိုင်း23ဦးကရွေးချယ်ပြီးဒေါအောင်ဆန်းစုကြည်စုကိုမင်းကိုနိုင်စုဟန်တာရီဦးဝင်းတင်စုမလ73စုစားတဲ့စုရှုပ်စုကိုလာမယ့်ဇွန်လ18ရက်နေ့မှာပေးအပ်ကြီးမြတ်မှာဖြစ်ပါတယ်။အခုလိုလူအခွင့်ရင်းနဲ့ဆိုင်တဲ့တိမှတ်စရာတွေကိုရုပ်ရှင်ကားတွေအဖြစ်ကြည့်ရရုံသာမကလက်တွေ့ဘဝအပြင်ပလောကမှာလည်းမြန်မာပြည်သူပြည်သားတွေဟာလူအခွင့်ရေးဆိုတာကိုအပြည့်အဝနားလည်ခွင့်ရတဲ့အနေအထားမျိုးအဲ့ဒီကမှတဆင့်လူအခွင့်ရေးအပြည့်အဝရရှိတဲ့ဘဝမျိုးအထိဆက်လက်တက်လှမ်းနိုင်မှုမျှော်လင့်ကြောင်းပြည်သက်တွေကပြောဆိုနေကြပါတယ်ရှင်။